ိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးစုံတဲ့ကိုတနင်္လာနေ့ကတရုတ်ဂျက်လေယာဉ်အဆင့်25ဆင့်ကျူးကျော်ဝင်ရောက်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဒါဟာဒေသရင်းမှာတရုတ်ရဲ့ရန်လုံလှုပ်ဆောင်မှုတွေတိုးလာနေတဲ့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကန်သတိပေးပြီးနောက်တနေ့မှာဖြစ်ပေါ်ခဲ့တာပါ။တိုက်လေယာဉ်18ဆင့်အပါအဝင်တရုတ်ဂျက်လေယာဉ်တွေဟာထိုင်ဝမ်ရဲ့ EDI-7 လေကြောင်းကာကွယ်စုံတွေကိုဝင်လာတာကြောင့်ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကနေသူတို့ထွက်သွားအောင်သတိပေးချက်တွေထုတ်လွှင့်ပြီးလေယာဉ်တွေကိုစောင့်ကြည့်ခဲ့ရတာပါ။ဒါဟာဒီလာထဲမှာပဲ10ရက်မြောက်ဇက်တိုက်ကျူးကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဝန်ကျင်အခြေအနေပြောင်းလဲအောင်တရုတ်ဘက်ကနေမကြိုးစားဘူးနဲ့ဒီလိုကြိုးစားမယ်ဆိုရင်ကြီးမားတဲ့အမှားကျူးလွန်တာမျိုးဖြစ်လာမယ်လို့တင်းနှင်းတွေနေကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတိပေးခဲ့တာပါ။ထိုင်ဝမ်ကိုတရုတ်တနိုင်ငံနဲ့တတ်မှတ်တဲ့ One China ရဲ့အစိပ်ပိုင်းဖြစ်တဲ့တတ်မှတ်မှုကိုလက်မခံတဲ့ထိုင်ဝမ်သမ္မတဆိုင်ဝန်က2016ရွေးကောက်ပွဲကနေတက်လာချိန်ကစပြီးတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာနေတာပါတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုဟာအခုချိန်မှာအထွတ်တိတ်ကိုရောက်နေပြီလို့အမေရိကန်အရာရှိတွေကရောနိုင်ငံရေးသုံးသပ်သူတွေကပါသတိပေးနေပါတယ်မနစ်တုန်းကလည်းထိုင်ဝမ်ရဲ့ ADS လေကြောင်းကာကွယ်စုံတဲ့ကိုတရုတ်ဂျက်လေယာဉ်တွေကျူးကျော်မှုဟာအချိန်ပေါင်း380လောက်ရှိတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်